ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့စီပင်တရာဇေးနီးမှာဒီနေ့ပြစ်ခတ်မှုဖြစ်တာကြောင့်စစ်သား2ယောက်ထိခိုက်ခဲ့ပါတယ်။အဲ့ဒီအခင်းဖြစ်ပွားရာအနီးမှာတင်းလာနေနေကင်းတော့ကပေါက်ကွဲမှုဖြစ်ခဲ့တာကြောင့်အမျိုးသမီးတယောက်သေဆုံးခဲ့တယ်လို့ညပိုင်းမှာလည်းပေါက်ကွဲမှု3ကြိမ်ထပ်ပြီးတော့ဖြစ်ခဲ့ပြီးတော့ထိခိုက်သေဆုံးမှုတွေရှိတဲ့အကြောင်းဒေသခံတွေကပြောပါတယ်။ရန်ကုန်ကပြည်ပွဲသတင်းကိုကိုငင်းချက်ပြောပြပေးပါမယ်ရှင်
။တရုတ်မြန်မာနယ်စပ်ကမူဆယ်မြို့မှာတင်းလာနေအင်္ဂါ2ရက်အတွင်းပေါက်ကွဲမှု4ကြိမ်နဲ့ပြစ်ခတ်မှု2ကြိမ်ဖြစ်ပွားခဲ့တာပါ။တနင်္လာနေ့ကပောက်ကွဲမှု၄ကြိမ်နဲ့ပြစ်ခတ်မှု၃ကြိမ်ဖြစ်ခဲ့ပြီးအင်္ဂါနေ့မှာနောက်ထပ်ပြစ်ခတ်မှု၃ကြိမ်ဖြစ်ပွားပါတယ်။ဒီနေ့အင်္ဂါနေ့ဖြစ်ပွားတဲ့ပြစ်ခတ်မှုဟာမူဆယ်မြို့လယ်မှာရှိတဲ့စီပင်တာယာအမှတ်၁ဇေးအနီးကမီးပွိုင်မှာဖြစ်ပြီးတော့လူ၂ယောက်ဒဏ်ရာရခဲ့ကြောင်းဒေသခံတဦးက VOA ကိုပြောပါတယ်။
အဲ့ဒါကတမိုင်းပြည်ဘောက်ကမနော်မင်းရဲ့ဒီပွိုင်နာမှာပဲလေဒီပွိုင်ရဲ့ကောင်ဦးအဲ့နောက်ကလိုက်ရတဲ့ကောင်ညိုအဲ့ဒါကပြည်တယ်ပြည်တော့အရှိန်မှာတိုင်းနေရောပေါ့ပြည်တော့တန်ရန်ရတယ်ပေါ့နော်ဒီကြီးကတော့ဘာမှမသိဘူးဖြည့်ယူပို့ထားတယ်ပေါ့နော
်တခြားဒေသခံတွေကတော့ပြစ်ခတ်ခံရသူ2ဦးဟာပြည်သူစစ်ဖြစ်ကြောင်းနဲ့ပြစ်ခတ်သူတွေဟာစိုက်ကယ်ပေါ်ကနေပြစ်ခတ်ခဲ့တာဖြစ်ကြောင်းပြောကြပါတယ်တနင်္လာနေ့မနက်7နာရီလောက်ကလည်းစီပင်တာယာအမှတ်1ဈေးအနီးကရင်ထင်းရဲယုံမှာပောက်ကွဲမှုဖြစ်ပွားခဲ့ပြီးတော့အသက်20ကျော်အမျိုးသမီး2ဦးသေဆုံးခဲ့တယ်လို့ရင်ထင်းရဲ2ဦးနဲ့ပြည်သူစစ်2ဦးထိခိုက်ဒဏ်ရာရခဲ့ပါတယ်တနင်္လာနေ့ည9နာရီလောက်မှာလည်းမူဆယ်မြို့အတွင်းပောက်ကွဲမှု3ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့ရဲစခန်းအနီးပြစ်ခတ်မှုမှာတော့အသေးအပြောက်ရှိခဲ့တဲ့အကြောင်းမူဆယ်ဒေသခံကဆက်ပြောပါတယ
်ပောက်ကွဲတွေနောက်ကပြစ်ခတ်မှုဖြစ်တယ်အဲဒီမှာမူဆယ်ကိုယ်ရဲ့တိုက်ဖြစ်မှာလည်းပောက်ကွဲမှုဖြစ်တယ်နောက်ရဲစခန်းကလည်းကားနဲ့ဒင်းဒက်ကြီးလည်းပါလို့ပြောတယ်။နောက်ဒင်းဒက်ငယ်နဲ့ဖြစ်သွားလို့ပြောရကြ။အဲအဲ့တော့ပြည်သူစစ်တယောက်စီရဲ့ပြည်သူစစ်၃ယောက်တော့တန်ရာရတယ်ဆိုလို့ပြ
။နောက်ထပ်မူဆယ်မျိုးကန်တပူးကလည်းတနင်္လာနေ့ညကပောက်ကွဲမှု၃ကြိမ်ဖြစ်ပွားခဲ့တယ်လို့ပြစ်ခတ်မှုလည်းဖြစ်ပွားခဲ့ကြောင်းအခုလို့ပြောပါတယ်
။9နာရီ20လောက်ကစဖြစ်ပြီးတော့ကိုခွဲကြော်ကြော်တော့တနတ်တန်နေတယ်ကြားတယ်။ပထမအလုံးတော့ကျွန်တော်ကောင်းမသိဘူး။ဒုတိယအလုံးကြတော့ဒီဟိုမှာပေါက်တာပြ။အဲပူတဲပေါ့နော်ပူတဲ။ကောင်းတော့ရပ်ကွက်ဘက်ကလူကြီးတို့လာပြီးဆိုရင်တဲတဲ့နေရာလေနောက်ကလုံးကြတော့တပြည့်လုံးကြတော့ဒီဆာယာဖာဘက်ကပေါက်တာလို့ပြောတယ်ပေါက်ပြီးတော့မှရေခမ်းနဲ့သူကဝင်ပေါက်နဲ့တက်တဲ့ကိုအဲလမ်းကအဲကနေတနတ်နဲ့လမ်းပြတယ်လမ်းပြလိုက်တော့ပြည်သူသူလေးယောက်ရှိတယ်ကြားသုံးမှတစ်ပေါ့နော်တစ်ယောက်တော့ဆုံးသွားတယ်ယောက်ျားလေးဆုံးသွားတယ်တဲနဲ့သုံးယောက်တော့စီယုံတက်နေတယ်ထိခိုက်ဒဏ်ရာရတော့ပေါ့
ဒေသတွင်သတင်းတွေကိုဖော်ပြနေတဲ့ရွှေဖီမြေသတင်းဌာနကတော့တနင်္လာနေ့ပောက်ကွဲမှုမှာရဲ2ဦးသေဆုံးပြီးတော့3ဦးဒဏ်ရာရရှိခဲ့တဲ့အကြောင်းဖော်ပြပါဗျ။မူဆယ်မြို့ကအမိမဖော်လို့တဲ့ဌာနဆိုင်ရာတာဝန်ရှိသူတဦးကတော့တနင်္လာနေ့ညကမူဆယ်မြို့မှာပောက်ကွဲမှု3နေရာဖြစ်ပွားတာဟုတ်မှန်ကြောင်းအတည်ပြုပြောဆိုပေမဲ့ထိခိုက်သေဆုံးမှုတွေရှိနိုင်ပေမဲ့အတည်မပြုနိုင်သေးကြောင်းသာပြောပါဗျ။မူဆယ်မြို့ဟာတရုတ်မြန်မာနယ်စပ်စီးပွားရေးလုပ်ငန်းရဲ့အဓိကအချက်အခြာနေရာတစ်ခုဖြစ်ပြီးတော့အဲ့ဒီဒေသအတွင်းမှာစစ်ကောင်စီတပ်တွေပြည်သူစစ်အဖွဲ့အစုံအပြင်ကချင်တအန်းပလောင်ကိုကန့်နဲ့ရှမ်းစတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေလှုပ်ရှားနေတဲ့ဒေသလည်းဖြစ်ပါတယ်။အထူးသဖြင့်မူရစ်စေဝါရောင်းဝယ်မှုနဲ့လောင်းကစားယုံတွေကြောင့်ရာဇဝတ်မှုတွေများပြားနေတယ်လို့လက်နက်ကိုင်အဖွဲ့အစည်းများပြားတာကြောင့်လည်းတရားဥပဒေစိုးမိုးရေးကိုထိန်းချုပ်ဖို့ခက်ခဲနေတဲ့ဒေသလည်းဖြစ်ပါတယ်ခင်ဗျာ။